မြန်မာနိုင်ငံဆရာနာသိန်းအဖွဲ့အစည်းကလူပုဂ္ဂိုလ်တွေကိုအရေးယူနိုင်ရေးဗြိတိန်ကဆက်လက်လေ့လာသုံးသပ်နေတဲ့အပြင်စစ်တပ်ထိန်းချုပ်တဲ့လုပ်ငန်းကြီးတွေနဲ့စီးပွားရေးလုပ်နေတဲ့လုပ်ငန်းတွေကိုလည်းသုံးသပ်နေတယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီးဒိုမီနစ်ရော့ကတင်ပြလာနေမှာပြောပါတယ်လုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့ဆန္ဒပြသူ20ကျော်တည်ဆုံခဲ့ရပြီးနောက်တနေ့တင်းလာနေမှာပဲဝင်ကြီးရော့ကအခုလိုပြောတာဖြစ်ပါတယ်
Well, our message is very clear, particularly after what we've seen over the weekend.
အတိုင်းခံနိုင်ငံရေးသမားတွေတရင်တောက်တွေနဲ့ဝေဖန်သူတွေကိုပြစ်မှတ်ထားအကြမ်းဖက်တဲ့လုပ်ရက်တွေကိုအဆုံးသတ်ရပါမယ်။အာဏာသိမ်းစစ်အဖွဲ့အနေနဲ့ရက်စက်ကြမ်းကြုတ်မှုတွေကိုအဆုံးသတ်ဖို့လိုအပ်တယ်လို့ပဲဒီမိုကရေစီလမ်းကြောင်းကိုပြန်ရောက်တင်နိုင်မဲ့နည်းလမ်းမျိုးကိုစပြီးစဉ်းစားသုံးသပ်ဖို့လည်းလိုအပ်တယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီးကပြောဆိုသွားတာပါ။မြန်မာဆရာနာသိမ်းမှုနဲ့ပတ်သက်ပြီးစစ်တပ်အစ်င့်မြင့်အရာရှိ20ကျော်ကိုဗြိတိန်ကတန်းခတ်အရင်ယူထားပြီးဖြစ်ပြီးမြန်မာစစ်တပ်ပိုင်းလုပ်ငန်းတွေရဲ့စီးပွားဘက်တွေကိုပါသုံးသပ်နေတာဖြစ်ပါလို့ရှင်